မန္တလေးမိုးကုတ်မြစ်ကြီးနာကားလမ်းပေါ်မှာရှိပြီးအချက်အချာကြတဲ့မန္တလေးတိုင်းတပိတ်ချင်းမြို့နယ်ကချောင်းကြီးရဲစခန်းကိုဇူလိုင်လ18ရက်နေ့ကစတင်တိုက်ခိုက်ခဲ့ပြီးနှစ်ပတ်အကြာဩဂုတ်လ1ရက်နေ့မှာကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်။ခက်ခက်ခဲခဲတိုက်ယူခဲ့ရတာဖြစ်ပြီးစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်တာလေကြောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ပြင်ဦးလွင်ခရိုင်ပကဖတာဝန်ရှိသူတဦးကပြောပါတယ်
ပင်ကြီးမြို့နယ်တွေကချောင်းကြီးရဲစခန်းကိုပေါ့နော်ကျွန်တော်တို့ဒီစွန်လာနောက်ဆုံးဘက်ကနေကျွန်တော်တို့ကနေဦးပိတ်ဆို့ခဲ့ပါတယ်။ဗဟန်ရဲဘော်တွေရဲ့ကြိုးစားမှုနဲ့အတူကျွန်တော်ဒီစခန်းကိုရရှိခဲ့တာပါ။တင်စီရမိတဲ့ပစ္စည်းတွေလည်းရှိပါတယ်။ကျွန်တော်တို့ဒီဖန်စီရမိတဲ့စစ်တုံးမန်းတွေကိုလည်းကျွန်တော်တို့ငယ်ငယ်ရှင်းလေးတုံးနေတော့မို့လို့ကျွန်တော်တို့အနေနဲ့အတိအကျကျွန်တော်မထုတ်ပြန်သေးတာပါ
။ချောင်းကြီးရဲစခန်းမှာစစ်တပ်နဲ့ရဲအင်အား100နီးပါးတပ်ဆွဲထားပြီးတိုက်ပွဲအတွင်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကအကြအဆုံးရှိခဲ့တယ်လို့စစ်တပ်ဘက်ကလည်းထွက်ပြေးသူတွေနဲ့တေဆုံးသူတွေရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကအမှတ်1စစ်တပ်သားအောက်ရှိပြင်ဦးလွင်ရွှေဘိုခရိုင်တိုင်ရင်းနေနဲ့မြို့နယ်ပခဖတပ်တွေပူးပေါင်းတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။စကိုင်းတိုင်းကံပလူတောင်ပိုင်းမှာဆိုရင်လဲဇူလိုင်လနောက်ဆုံးအပတ်ကစလို့စစ်တပ်ကစစ်ကြောင်းထိုးနေတဲ့အတွက်ကျေးရွာဆဲရွာထက်မင်းကဒေသခံအများအပြားနေရာဆွန့်ခွာထွက်ပြေးနေရပါတယ်။နေအိမ်တွေမိရှုခံရတာရှိသလိုလက်နက်ကြီးထိမှန်ပြီးအရသားသေဆုံးတာတွေလည်းရှိခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။26 29 28ပြ300ဆက်တိုက်ရှိတယ်ဗျ။တင်ခေါဘကုမဲစဲဗီရာပြည့်တော့ဘူကိုအဲ့ရည်ကုန်မိရှုသွားတယ်ဗျာပူကုန်ပူရဲကုန်ဟောသူသူပေါင်းဆိုရင်400လောက်တရှိမယ်ဗျာ400လောက်သူရောင်းနေထိုးတော့မယ်ဗျာကိုကထိုင်တာသူတို့ရောင်းနေထိုးပြီးတော့ထိုင်ထားတယ်ဗျာဒီစိမင်းကုန်ထိုင်နေဗျာညောင်စင်ကြီးထိုင်နေဗျာပူရဲကုန်ထိုင်ထားတယ်ဗျာ400 600လောက်ပေါ့ဗျာလူကြီးရဆိုရင်အများကြီးပဲဗျာလူကြီးရဆိုလို့ရှိရင်ကျွန်တော်လည်းပြေးနေရတယ်ဗျာဝေးဝေးရပြေးနေရတယ်ကိုအဲ့ရသားဒီသေဆုံးတာသူတို့တို့ကလက်နဲ့ကြီးနဲ့ချတယ်ဒုံးကြီးနဲ့ချတာနဲ့သေဆုံးရတယ်ဗျကျော်ကတည့်ရခေါင်းရွာကသားမိနှစ်ယောက်သေဆုံးတယ်ဗျအဲ့ဒါရတာက3-4ယောက်လောက်ရတယ်ဗျရစ်ဆက်ပါတယ်ဗျဒီစီပြောင်းကတော့
အထက်ဖော်ပြပါကိစ္စတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးသလို VOA အနေနဲ့လည်းသီးခြားစုံစမ်းအတည်ပြုနိုင်ခြင်းမရှိသေးပါဘူးလက်ရှိကံပလူမျိုးနယ်တဲကိုစစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီးတွေပူးပေါင်းကစစ်ကြောင်းထိုးနေတာဖြစ်ပြီးစစ်တပ်ကိုထောက်ခံတဲ့ဆရာတော်ဦးဝါတဝါကဥဆောင်တင်နန်းပေးထားတဲ့ပြူစောထီးတွေအဓိကပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတွေဟာစစ်ပေးကြောင်ထွက်ပြေးတင်းရှောင်နေရတာတပတ်လောက်ရှိပြီးနေထိုင်စားသောက်ရေးခက်ခဲလာသလိုမိုးရွှင်းကာလဖြစ်တာကြောင့်တဲ့ကြီးရွယ်အိုနဲ့နာမကျန်းဖြစ်သူတွေမှာဒုက္ခရောက်နေတယ်လို့ဒေသခံတွေကပြောပါတယ်